သတင်းပတ်တွေတုန်းကပေါ့နော်လွတ်လပ်ရေးနေ့ဆိုပြီးတော့စစ်ကောင်စီကနေပြီးတော့အကျဉ်းသားတွေလွတ်ပေးတဲ့နေရာမှာဓာတ်ပုံသတင်းတောက်ကိုကောင်းဆက်လင်းပါလာပါတယ်အဲ့တော့ جماعه ဒီကိုကောင်းဆက်လင်းနဲ့ဆက်သွယ်မေးမြန်းခွင့်ရတဲ့အချိန်မှာပေါ့နော်သူဖမ်းခံရတဲ့အချိန်မျိုးပြောပြတယ်နောက်ပြီးသူတို့သတင်းတောက်ဒီရဲ့ဟိုရင်ဆိုင်နေရတဲ့အနေအထားတွေပေါ့နော်အထူးသဖြင့်သူတို့ကင်မရာကင်တဲ့လူတွေဖုန်းကင်တဲ့လူတွေကိုသတင်းတောက်တွေကိုဟိုပြစ်မှတ်ထားပြီးဖမ်းဆီးခံနေရတဲ့အချိန်မျိုး جماعه ဟိုသိခဲ့ရတယ်ပေါ့လေဆိုတော့မြန်မာနိုင်ငံမှာအခုစစ်ကောင်စီအာဏာသိမ်းပြီးရဲ့3နှစ်တာပေါ့နော်အခုဆိုရင်3နှစ်ပြည့်တော့မယ်ဆိုတော့လက်ရှိမြန်မာနိုင်ငံမှာသတင်းတောက်တွေရဲ့အခြေအနေကဘယ်လောက်ထိဖြစ်နေလဲရှင
်ဟုတ်ကဲ့ဗျာကျွန်တော်တို့ one nation နဲ့ပဲပြောမှာကျွန်တော်တို့ဒီစစ်တပ်ကမအောင်မြင်တဲ့အာဏာသိမ်းမှု3နှစ်ပြည့်ကံနီးတဲ့အချိန်မှာကျွန်တော်တို့တိုင်းပြည်မှာကင်မရာကင်ထားတဲ့သူအပန်ဖမ်းမှတ်တမ်းတင်တဲ့သူ journalist အပါအဝင်နိုင်ငံသားပြည်သူမိသူမဆိုအသက်အန္တရာယ်ချင်းချောက်မှုပေါ့ချက်ချင်းပဲကင်မရာကင်ထားတဲ့နေရာမှာအသက်ခံရနိုင်တယ်ပြတ်သက်ခံရနိုင်တယ်ကားနဲ့တိုက်ခတ်တိုက်ပြီးတော့သက်ခံရနိုင်တယ်ပြီးတော့နောက်ထပ်စစ်ကြောရေးကိုဖျက်ဆီးရမယ်ကျွန်တော်ပြင်းထန်ဆိုးရွားတဲ့ညှဉ်းပန်းနှိပ်စက်မှုတွေလူမဆန်တဲ့ညှဉ်းပန်းနှိပ်စက်မှုတွေနော်ဒီ torture survive ဖြစ်သွားတဲ့ journalist တွေအများကြီးအချင်းအောင်နဲ့ဟိုရောက်လာကြတယ်ဒီအခြေအနေကကျွန်တော်တို့ဘာကိုပြောနေလဲဆိုတော့ကျွန်တော်တို့နိုင်ငံမှာသတင်းလွတ်လပ်ခွင့်ကလုံးဝမရှိစိတ်တုံးနေပြီပဲကျွန်တော်တို့မြန်မာပြည်မှာရှိတဲ့သတင်းမီဒီယာလူငယ်တွေအမျိုးသားအမျိုးသမီးလူငယ်တွေဒီအမှန်တရားအတွက်ကင်မရာကင်ပြီးသူတို့စွန့်လွတ်ဆန္ဒမှုတွေအများကြီးလုပ်ပြီးတော့တာဝန်တွေထမ်းဆောင်နေရတယ်ဆိုတာအင်မတန်ဂုဏ်ရှိသွားကျွန်တော်တို့တွေ့ရပါတယ်ဒီတစ်ခုတည်းနဲ့တော့ကျွန်တော်တို့ကဘာကိုပြောလို့ရပါတယ်ကျွန်တော်တို့နိုင်ငံမှာသတင်းလွတ်လပ်ခွင့်မစိတ်တုံးပါဘူးသတင်းလွတ်လပ်ခွင့်ကိုမျက်နှိုးတဲ့သတင်းစာတဲ့နော်လူငယ်တွေပေါ့နော် journalist လူငယ်တွေအများဒီဒေါ်လာရေးကြီးမှရှိတဲ့အနေနဲ့ဥဆောင်တဲ့အတွက်ကျွန်တော်အင်မတန်ဂုဏ်ယူရတဲ့အခိုက်အတန့်ဖြစ်ပါတယ်ကျွန်တော်အဲ့ဒီခုတော့ကျွန်တော်လေးစားဦးညွှန်စွာနဲ့ကျွန်တော်အရင်ဆုံးပြောချင်ပါတယ်ခင်ဗျာ
ကျမတို့ကိုကောင်းဆက်လေးရဲ့အဖြစ်ပြက်ကိုကြည့်မယ်ဆိုလို့ရှိရင်သူတို့တွေကဒီလျှက်တပြက်ဆန္ဒပြတယ်ရန်ကုန်မှာလျှက်တပြက်ဆန္ဒပြနေတာတွေသွားပြီးတော့ဟိုမှတ်တမ်းတင်နေပေါ့နော်မှတ်တမ်းတင်ဓာတ်ပုံရိုက်ကူးတဲ့နေရာမှာသူတို့ကားနဲ့တိုက်ပြီးတော့ဖမ်းခံရတယ်ဆိုတော့ဒီလိုဟိုဒီလိုလျှက်တပြက်ဆန္ဒပြတာတွေကိုသွားပြီးတော့သတင်းယူလို့ရှိရင်လေသူတို့မှာအန္တရာယ်ရှိတယ်ဒီလိုအချိန်မြွေးဖမ်းဆီးခံရနိုင်တဲ့သိရတဲ့အနေဟိုသူတို့သတင်းသွားယူခြင်းနဲ့စိတ်ပေါ့နော်ဓာတ်ပုံရိုက်မှတ်တမ်းတင်ခြင်းနဲ့စိတ်ဆိုရဲသတင်းသမားတွေရဲ့ဒီဟိုဖြစ်တဲ့နေရာကိုသွားပြီးသတင်းယူရဲစိတ်တက်ပေါ့လေအဲ့ဒါကဟိုဘာကြောင့်ဟိုမကြောက်မရွံ့နဲ့ဒီလိုသွားပြီးတော့သတင်းယူခြင်းနဲ့စိတ်တွေဖြစ်ရတာလေရှင
်အဓိကကတော့ကျွန်တော်တို့ပြည်သူတိုင်းပြည်မှာဘာတွေဖြစ်နေလဲကောင်းတာတွေဆိုးတာတွေဖြစ်နေတာအမှန်တရားကိုအမှန်တိုင်းပြောပြမယ်ဆိုတဲ့သတင်းသမားတွေရဲ့ပထမဦးတည်ချက်ပေါ့လူမှုကိုသတင်းအချက်အလက်အမှန်ပေးဖို့ဆိုတဲ့ဦးတည်ချက်အတွက်လုပ်တဲ့အခါမှာရန်ကုန်မြို့လေကောင်မြို့ကြီးပြည်ကြီးဒီပုံမှာလည်းတတိယဆန္ဒပွဲဆန္ဒပြပွဲတွေကိုသတင်းသမားတွေရောက်အောင်ကာကွယ်ယူသလိုရှေ့တန်းစစ်မြေနာမှာလည်းအသက်နေရင်းပြီးတော့ရယူတာဝန်ထမ်းဆောင်နေသူတွေအများကြီးပေါ့နော်မြို့ပြမှာဖြစ်သွားတာတော့ကျွန်တော်တို့ကားနဲ့တိုက်သက်တာရရဆက်ဆက်ဒီသတင်းတောက်တွေကိုဘာကြောင့်လုပ်လဲဆိုတော့သူတို့ဘက်ကဆွဆွဲချက်ကတော့ရှင်းပါတယ်ကျွန်တော်တို့ကတော့သတင်းသမားကြီးဖြစ်တယ်အစိုးရဆန္ဒပြတာမပါဘူးလို့မိတို့ပင်ပြောနေကြဘူးသတင်းသမားတွေဒီဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်တာစစ်အာဏာရှင်စန့်ချီရေးမှာရှိတဲ့သူတွေနဲ့လှုပ်ရှားမှုတွေမှာပူးပေါင်းပြီးအကွက်ကြကြအချိန်ကြီးလုပ်တယ်ဆိုတဲ့ဆွဆွဲမှုတွေရှိပါမှာကျွန်တော်ကတော့ဟိုမငင်းညင်ပါဘူးကျွန်တော်တို့အမှန်တရားနဲ့ပတ်သက်လာရင်ကျွန်တော်တို့မှာဘတ်တွေရှိတဲ့အတွက်ပြည်သူဘက်ကဘတ်လိုက်တယ်အမှန်တရားကဘတ်လိုက်တယ်ဆိုရင်တော့ရန်သူရဲ့အညှိုးထားခြင်းတော့ကျွန်တော်ကြီးတွေပေါ့ခံရမှာပါဒါဒီနေ့ပြည်သူအညာမှာရှိတဲ့ပြည်သူတွေလည်းဒီလိုပြစ်မှတ်ထားပြီးတိုက်ခိုက်ခံနေရတာတကဘာလုံးတည်ပါအဲ့တော့ကျွန်တော်ကတော့ဘာကြောင့်ဒီလိုအခက်ခဲအနေရရမှာဒီသတင်းတောက်တွေကရွရွချွချွဆွတ်လွတ်ပြီးတော့တာဝန်ထမ်းဆောင်နေတယ်လို့ပြောရမယ်ဆိုတော့ကျွန်တော်တို့အကောင်းဆုံးပြောနိုင်တာတော့လူသားရဲ့တာဝန်ချေမှုပါပဲဒီလူငယ်တွေဒီသတင်းစာဆရာတွေကသူတို့ခေတ်ကြီးတစ်ခုလုံးရှိမှာဖြတ်တန်းသွားတဲ့စစ်နယ်ဒေါ်လာရေးကိုသူတို့ဘလို့ပေးဆက်အနစ်နာခံပြီးတော့ကြောက်ကဘာလုပ်သွားမလဲဆိုရဲစိတ်ပိုင်းဖြတ်မှုပေါ့နော်အဲ့ဒီစိတ်ပိုင်းဖြတ်မှုကိုကျွန်တော်တို့အလေးပြုပါတယ်လေးစားပါတယ်
အဲ့တော့ဒီမြန်မာနိုင်ငံကသတင်းသမားတွေဒီသတင်းထောက်တွေရဲ့ဒီနိုင်ငံတကာနဲ့ရှင်ပေါင်တန်းပြီးတော့ဟိုသတင်းတွေကိုသူတို့တင်ဆက်တယ်မှတ်တမ်းတွေရိုက်ကူးတယ်ဆိုရဲအခြေအနေကိုကျွန်မမေးချင်တာကကြတော့ဥပမာဒီဓာတ်ပုံသတင်းထောက်ဟိုကိုကောင်းဆက်လင်းဆိုလို့ရှိရင်သူနဲ့လှုပ်ဖို့ကင်ဘက်ဒီဓာတ်ပုံသတင်းထောက်ပဲဒီမှုယတနာနဲ့ပေါ့နော်သူတို့သွားပြီးတော့ဟိုသတင်းယူတဲ့ဒီဓာတ်ပုံယူဓာတ်ပုံမှတ်တမ်းတင်နေအဲ့ဒီအချိန်မှာသူတို့ကားနဲ့တိုက်ပြီးတော့ဟိုစစ်တပ်ရဲ့ကားနဲ့တိုက်ပြီးဖမ်းဆီးခြင်းကိုခံခဲ့ရတဲ့ခါမှာဒီမြန်မာသတင်းထောက်တွေမြန်မာဓာတ်ပုံသတင်းသမားတွေရဲ့နိုင်ငံတကာနဲ့နှိုင်းယှဉ်လို့ရှိရင်သူတို့ရဲ့အရေးသွေးအရေးချင်းကိုဘယ်လိုတွေ့ရလဲရှင
်နိုင်ငံတကာစစ်သတင်းထောက်တွေပေါ့နော်ပြည်ပခန့်စုံတွေမှာရှိတဲ့ဝါရင်အတွေ့အကြုံရှိတဲ့သတင်းထောက်တွေကြားမှာတော့မှာဒီ ပရိပခါနဲ့ပတ်သက်လာရင်သတင်းကိုသတင်းဖြစ်အတိုင်းမှတ်တမ်းတင်ရမယ်။သတင်းသဘောဒီဒီပရိပခါမှာပါဝင်ဖို့မလိုဘူးဆိုတော့ဟိုကျွန်တော်တို့ဝေဖန်မှုတွေလည်းရှိပါတယ်။ငြင်းခုန်ရတာလည်းရှိပါတယ်။ကျွန်တော်တို့မှတ်မှတ်ရဆိုရင်ကျွန်တော်တို့အစာရေသာပြင်းထန်နေတဲ့ကလေးငယ်လေးတယောက်ဒီဒုက္ခတွေစကန်းရှိအောင်တွားနေလမ်းမှာဘယ်အချိန်သေမှမသိတဲ့အချိန်မှာလလာလေးလလာတွေကစောင့်ပြီးတော့လမ်းမှာစားဖို့စောင့်နေတဲ့အကြောင်းလေးကိုမှတ်တမ်းတင်တယ်ကျွန်တော်အဲ့ဒီမြင်ကွင်းလေးကိုသွားပြီးတတိယပါတယ်အဲဂျာနယ်လစ်တွေဘက်ကကြည့်ရအမြင်ကတစ်မျိုးပေါ့နော်အများပြည်သူကတော့လူအသက်ကိုမကယ်သင့်ဘူးလားပေါ့သတင်းတပုံရိုက်တာတည်းဒီကလေးလေးကိုကယ်လိုက်ရယ်ဆိုတဲ့အခါမှာနောက်ဆုံးအဲ့ဒီသတင်းသမားကိုယ်တိုင်သူ့ကိုယ်သူအပြစ်ရှိတယ်လို့ခံစားရပြီးတော့စူးစိုက်လုပ်သွားပါတယ်ကျွန်တော်တင်တဲ့လူအဖွဲ့အစည်းတွေအပြည့်မရပါဘူးထင်ပါတယ်သတင်းသမားကတော့ကျွန်တော်မြင်တဲ့ဒီတစ်ခေါက်ကျွန်တော်တို့မြန်မာပြည်မှာရှိတဲ့မမှုရတနာတို့ကောင်းဆက်လင်းတို့အပါအဝင်ပေါ့နော်ဒီဒီຫນွေဥဒေါ်လာရင်းမှာအပတ်ပေးသွားတဲ့သူတွေသတင်းသမားတွေနောက်စစ်ကြောရေးတွေထောင်နေတဲ့မှာအခုချိန်ထိယုံကြည်ချက်ကြောင့်ကြက်ခံနေတဲ့သတင်းသမားတွေကကျွန်တော်ထင်တယ်အပြည့်ပေးသွားတယ်ကျွန်တော်တို့ဆန္ဒပြပြီးတော့ကားနဲ့တိုက်တက်တဲ့လူငယ်တွေကိုငဲ့ညာပြီးတော့နောက်ဆုံးသတင်းသမားတွေကိုလွတ်ယုံမသွားပြန်နဲ့မြင့်မြတ်စွာအဖမ်းခံသွားတယ်ဆိုရင်ဒီနမူနာကောင်းကိုကျွန်တော်ထင်တယ်တကဘာလုံးကအများပြည်သူတွေကျေနပ်မယ်ထင်ပါတယ်ကျွန်တော်တို့သတင်းသမားတွေဒီပြိပခဇုံငဲရောက်သွားတဲ့အခါမှာကိုအတက်ကိုလုံချုံမိုးတော့မစင်းစားတော့ဘင်းနဲ့ကိုထိတွေ့တရတဲ့သတင်းလောကထဲမှာရှိတဲ့ဒီ source တွေနောက်ပြည်သူတွေသူတို့ရဲ့အသက်ဘေးအန္တရာယ်ကိုဦးစားပေးကာကွယ်ရမယ်ဆိုတဲ့အမှန်တရားကိုပြသွားတယ်ကျွန်တော်ကတော့အဲ့တစ်ချက်တည်းနဲ့ကျွန်တော်မြန်မာပြည်မှာရှိတဲ့အနာဂတ်သတင်းမီဒီယာလောကအတွက်လည်းအင်မတန်ဂုဏ်ယူတယ်အင်မတန်မျှော်လင့်ချက်တွေလည်းရှိတယ်အဲ့ဒီအတွက်ကျွန်တော်တို့ torture survivor ဖြစ်ခဲ့တဲ့เนาะမမှုရနာအပါဝင်ခြင်းနဲ့ရဲဘော်တွေအားလုံးကိုလည်းကျွန်တော်ကအင်မတန်ဂုဏ်ယူတဲ့အကြောင်းလေးပြောချင်တယ်ဒါကကျွန်တော်တို့ကဘာကိုပြေးလိုက်တဲ့မြန်မာသတင်းသမားတွေရဲ့ချက်တီချက်ပဲကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
ဒီမှုယတနာရဲ့အဖြစ်အပျက်ကိုကြည့်မယ်ဆိုလို့ရှိရင်ဒီလိုအဲ့ဒီမှုယတနာကိုကားနဲ့တိုက်ပြီးတော့ဖမ်းဆီးခံရတဲ့အဖြစ်အပျက်မှာဆိုရင်သူတကိုယ်လုံးဒီစစ်ကားနဲ့ကြိတ်ခံခဲ့ရတယ်နောက်ပြီးတော့သူ့ကိုဘိန်းနဲ့အဲ့လိုဆွဲခေါ်သွားဟိုဆွဲဘိန်းကားစစ်ကားဘိန်းထဲမှာသူကပါသွားတယ်ပေါ့နောက်သူ့ကိုတကိုယ်လုံးကြိတ်လိုက်တယ်လို့ဖြစ်သွားပြီးတော့အပြင်ကိုသူ့ရဲ့ဒီခြေထောက်ဆိုလို့ရှိရင်ဟိုကျိမ်မွသွားတယ်ပေါ့နော်ဒီကားဘိန်းကြိတ်တဲ့အချိန်နဲ့ဆိုတော့ဒါကိုထောင်ထဲမှာကြတော့လေဟိုအပြည့်ဝအိုစေကူတာခွင့်မရတဲ့အပြင်ကိုဒီမရတဲ့အပြင်ကိုပေါ့နော်ထောင်တန်နှစ်ပေါင်းများစွာဟိုထောင်ထဲမှာအခုဆိုစစ်ကောင်စီကအကျဉ်းချထားတဲ့ခါကျတော့ဒီလိုသတင်းသမားတွေပေါ့စစ်ကောင်စီရဲ့အညိုးပေါ့နော်ဘာဖြစ်လို့ဒီလောက်ထိဟိုကားနဲ့တိုက်ဖမ်းနေဟိုမသိမရှင်းဖြစ်ခဲ့ရတယ်နောက်ထောင်ထဲမှာလည်းနှစ်ပေါင်းများစွာထားရဲဆိုတော့ဒီစစ်ကောင်စီကသတင်းသမားတွေဘာကြောင့်ဒီလောက်ထိဟိုအညိုးတကြီးလုပ်တယ်လို့မြင်လဲရှင့်
ဘာမမှုရတဲ့ case ဆိုရင်တော့ torture survivor ပေါ့နော်အချင်းစခန်းမှာလည်းနှိပ်စက်ခံရတယ်စစ်ကြောရေးမှာလည်းနှိပ်စက်ခံရတယ်ဒီဖြစ်ပျက်တဲ့ဆန္ဒပြမှုကိုသတင်းယူနေတဲ့အချိန်မှာလည်းစစ်ကားနဲ့တက်ကြည့်တဲ့အယူတွေကြည့်တယ်ကောင်းမွန်တဲ့စေကူတောက်ပဲမရဘူးဆိုလိုတာကကျွန်တော်တို့ကဒုက္ခိတတစ်ပိုင်းဖြစ်သွားတဲ့အထိနော်လူရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောအင်မတန်နှောင်ကျင်သွားအောင်အပြစ်ပေးတဲ့နေရာမှာတော့ဒီဖက်ဆစ်စစ်တပ်ကရေးရဲစစံလုပ်ပြလိုက်တဲ့နမူနာကောင်းပေါ့နော်နောက်တစ်ခုဆိုရင်ဥပမာဆိုရင်ကျွန်တော်တို့ဒီရဲဘော်ရဲဘက်ဖြစ်တဲ့ဟိုကျမမရှင်တွေဝီပေါ့နော်ဒီမှတ်တမ်းရုပ်ရှင်ဒါရိုက်တာအမျိုးသမီးတယောက်သူဆိုရင်လည်းဒီလိုပဲမှတ်တမ်းရုပ်ရှင်တွေရိုက်လို့ဆိုရင်ရည်ရွယ်ချက်တွေကိုတည်ထောင်တဲ့တပတ်ကြွန်းချလိုက်တယ်ကျွန်တော်မကြားဘူးတာတွေကျွန်တော်ဒီတိုင်းပြည်မှာကြားနေရတယ်ဆိုတာကဟိုရည်ဖို့လည်းကောင်းတယ်ဘာကြောင့်စစ်ကောင်စီကစစ်တပ်ကဘာကြောင့်ဒီတရင်သမားတွေကိုအညှိုးတကြီးနဲ့လောက်ရလဲဆိုတာသူ့ရဲ့မအောင်မြင်သောအာဏာသိမ်းမှုဖြစ်သွားရတဲ့ကိစ္စတွေမှာနံပါတ်1တရားခံသည့်သတင်းမီဒီယာတွေကြောင့်သူကတတိကျသတ်မှတ်ထားတယ်အဲ့ဒီသတ်မှတ်ချက်ကနေသူမဆုံးလွတ်နိုင်တဲ့အတွက်သူဒီဝါရဖြန့်ကြီးအတွက်သူ့ဘက်ကကောင်တာလုပ်မဲ့သတင်းသမားတွေအများကြီးမွေးပြီးတော့စတိုရီကိုပုံမှားပေါ့ပုံဖြတ်ဖြတ်အောင်ရိုက်တယ်နောက်ဆုံးတော့သူမအောင်မြင်ပါဘူးပြည်သူလူထုရဲ့စိတ်ဆန္ဒဇွဲနဲ့သတင်းသမားတွေရဲ့စိတ်ပိုင်းဖြတ်မှုနဲ့ဒီလိုတတ်တည်ပေါ့ဗျာနော်တကယ့်ကိုသူတွေကိုယ်တွေရှင်းပြန်တိုက်ရတဲ့အခါမှာကျွန်တော်တို့လူသားကုန်သိခါရဲ့အမြင့်ဆုံးတာဝန်ထမ်းဆောင်သွားတဲ့သတင်းသမားတွေရဲ့ကိုစစ်တပ်ကတော့ဒီရတိမုံပါပဲသူချာစုံသွားပြီးဒီကဘာမျိုးကပျောက်ကွယ်သွားတဲ့အထိတော့သူမုံပါပဲသူ့ရဲ့အမုံတရားသူ့ရဲ့အညိုတရားကျွန်တော်တို့မြန်မာနိုင်ငံရဲ့ journalism ရဲ့အတောက်လောင်ဆုံးအထိန်ကြီးဆုံးမိလို့တစ်ခုလို့တော့ကျွန်တော်တင်စားချင်ပါတယ်ခင်ဗျ
ဒီညမှာဒီဆရာနာသိမ်းမှုကြောင့်ပေါ့เนาะဖြစ်ပေါ်လာတဲ့အဖြစ်အပျက်တွေကိုမှတ်တမ်းတင်ရိုက်ကူးတာပဲဖြစ်ဖြစ်ပေါ့เนาะသတင်းယူတာဖြစ်ဖြစ်ဟိုအထူးသဖြင့်သတင်းအမှန်နဲ့အမှားပေါ့เนาะသတင်းအထူးသတင်းအဖြန့်နာတို့ဒီသတင်းအမှန်ကိုဟိုတင်ပြရဲဆိုရဲအဲ့လိုအပိုင်းနေမှာမြန်မာသတင်းသမားတွေရဲ့တင်ပြမှုရောဘယ်လိုမြင်လဲရှင်
ကျွန်တော်မြင်တဲ့သတင်းတင်ပြမှုမှာတော့ဒီ3မိနစ်တာမအောင်မြင်တဲ့အာနာသိမ်းမှု3မိနစ်တာနောက်ပိုင်းမှာတော့အများကြီးပြောင်းလဲသွားတာပေါ့เนาะဒီသတင်းကသတင်းသမားလောကတွေကိုဝင်လာတဲ့လူငယ်အစ်တွေအများကြီးပဲသူတို့ရှိရာတင်ပြတဲ့ပုံစံအစ်တွေလည်းတွေ့ရတယ်။များများသောအားဖြင့်တော့သူတို့ကဒီကပြိပခဇုံထဲမှာဒ ပြိပခဒဏ်ခံရတဲ့သူတွေနဲ့အတူတူရှိနေကြတာပေါ့နော်ကျွန်တော်မြန်မာသတင်းမှာအများစုပါပေါ့ဒါပေမဲ့ quality တင်ဆက်မှုအပိုင်းမှာတော့ကျွန်တော်တို့ပြည်သူရှီကိုရောက်တဲ့အခါမှာတော့ဟိုပြည်သူကိုဒက်ဒိုက်ရိုက်တင်ပြတဲ့အနေအထားမှာရှိပါတယ်အဲ့တော့ editor တွေရဲ့အခန်းကဏ္ဍလည်းအင်မတန်အရေးကြီးတယ်ဒီသတင်းကိုအများပြည်သူယုံကြည်စိတ်ချမှုရအောင်မှန်ကန်မှုရအောင်သူအားထုတ်ထားတယ်အသက်ဆုံးဆန်ပြကြားလူလူရှိမှောက်ကိုရောက်လာတဲ့သတင်းမျိုးတွေပေါ့နော်ဆိုတော့တင်ဆက်မှုပိုင်းမှာတော့ကျွန်တော်တို့နီးနာရတချို့ဒီပညာရေးပညာပြည့်ဝမှုပေါ့နော်အရန်ကိုကပအစင်တန်းအဲ့လိုနေရာမျိုးတွားဖို့မှာကျွန်တော်တို့ဗာအမှန်တိုင်းဝင်ခိုင်းရင်တော့ quality လိုနေပါသေးတယ်ဒါပေမဲ့သတင်းသမားတစ်ယောက်ဖြစ်ဖို့ဆိုတဲ့ down down me စိတ်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာပြင်ဆင်မှုမှာတော့လုံးဝတန်တရားမရှိပါဘူးခင်ဗျာ
စစ်ကောင်စီဆိုလို့ရှိရင်ကောင်းဆက်လင်းကိုဖမ်းတဲ့အချိန်မှာသူတို့နှိပ်စက်ခံရတယ်နောက်ပြီးတော့ဆေးရုံပေါ့နော်ကားတိုက်တဲ့အချိန်ကြောင့်ဒီခါယူကျိုးတဲ့ဒဏ်တွေခံရတယ်တခါစစ်ကြောရေးမှာဖျက်သန်းရတယ်နောက်ထောင်ထဲမှာလည်းဒီလိုခါကျိုးတဲ့ဒဏ်နဲ့တခြားဒီကားတိုက်ရနေပြီးတော့ရတဲ့ဒဏ်အားဒဏ်ချက်တွေကိုခံစားခဲ့ရတယ်ပေါ့နော်ဆိုတော့တည်င်းသမားတွေနောက်ပြီးတော့ဒါမိသားစုအပိုင်းမှာဆိုလို့ရှိရင်လေသူ့အမေဟာသူထောင်ကျနေတဲ့အချိန်မှာသူ့အမေဟာဆုံးသွားတယ်ပေါ့နော်ဒါမိသားစုအပိုင်းမှာလည်းတော်တော်လေးကိုခက်ခက်ခဲခဲဖြတ်သန်းရတယ်ဆိုတော့ဒီတည်င်းသမားတွေကဒီအခက်ခဲတွေကိုဟိုကြော်လွှားတဲ့နေရာမှာဟိုပေါ့နော်ဘလို့စိတ်ဓာတ်မျိုးတွေနဲ့ဟိုကြော်လွှားလဲဥပမာဆိုရင်ဒါကိုနေတမောင်ကိုယ်တိုင်လည်းတွေ့ကြုံနေရတဲ့ခါကျတော့ဒီလိုစိတ်ဓာတ်ပိုင်းဆိုင်ရာဟိုသူတို့ရိုက်ချိုးခံရတာဖြစ်ဖိနှိပ်ခံရတဲ့အခါတွေမှာရုပ်ပိုင်းဆိုင်ပိုင်းဆိုင်ရာဖိနှိပ်ခံရတဲ့ခါမှာဒီသတင်းသမားတွေဘလို့ရင်ဆိုင်ခဲ့ကြလဲရှင်
ကျွန်တော်ယုံကြည်မှုပေါ့ကျွန်တော်တို့ပြည်သူတွေကို story တွေပြောပြခြင်းနဲ့ story teller တွေပေါ့နော်အစ်အမှန်သတင်းတွေကိုပြောပြခြင်းနဲ့သတင်းသမားတွေအားလုံးရဲ့ခံစားချက်ကတော့အတူတူပါပဲအဲ့တော့တယောက်ချင်းစီကြုံခဲ့ရတဲ့ဖြစ်ရဆိုးတွေကတော့တယောက်တစ်ယောက်ထပ်တူမကြပါဘူး။ချိုးပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာ torture တန်ကတော့အပြင်းထန်ဆုံးဖြစ်တယ်ဆိုတော့ကျွန်တော်ငြင်းစရာမလိုဘူးပေါ့လေ။ဒီလိုမျိုးဒုက္ခတွေကိုဘယ်လိုရင်ဆိုင်ရလဲဆိုတော့နောက်ဆုံးတော့ကျွန်တော်တို့ထပ်ပိုပြီးပြင်းထန်စွာဒီညှဉ်းပန်းနှိပ်စက်ခံရတဲ့ရဲဘော်ရဲဘက်တွေလူပေါ်ကင်ဘက်တွေမိဘပြည်သူတွေပေါ့သူတို့မျက်နှာကိုကျွန်တော်ပြန်ကြည့်တာဗျဒီလူတို့ရဲ့ထောင်ထဲမှာအချင်းတိုက်ထဲမှာလူတို့ရဲ့ရဲရဲတောက်စွန့်လွန့်စွန့်စားတဲ့တတ္တိတွေကိုကြည့်ပြီးကျွန်တော်ပြန်ပြီးခွန်အားပြန်မွေးယူပါတယ်အပြင်ကဒီတံမုံတီးတံနေကြာပြီးငါတို့လူတို့ကစောင့်နေသေးတယ်ဆိုတဲ့ညှော်လင်းချက်တွေနဲ့ကျွန်တော်အားမွေးရတာပေါ့ဗျာဒီလိုပဲတည့်ရပြီးတည့်ရကျွန်တော်တို့ရင်ဆိုင်ကြော်လွှားပြီးဖြတ်တန်းရတာပေါ့နောက်ဆုံးတော့ကျွန်တော်တို့အားလုံးကိုယ့်ကိုခြေနဲ့ပီတိဖြစ်ရလောက်တဲ့စွန့်လွတ်မှုတွေကိုယ်စီရှိကြမယ်လို့တော့ကျွန်တော်ယုံကြည်ပါတယ်တယောက်နဲ့တယောက်မိဘတွေဆုံးရှုံးသွားတာပေါ့နော်အဖေဖြစ်သူနဲ့မတွေ့ရတာမိခင်ဖြစ်သူနဲ့ဇာပနာကိုလိုက်မပို့လိုက်ရတာညီဆွေမျိုးညီကိုမောင်နှမတွေကိုကြောက်သွားတာပေါ့လေဆိုတော့ဒီတော်လိုင်းရေးစစ်နဲ့တော်လိုင်းရေးမှာကျွန်တော်တို့ဖြတ်တန်းခဲ့ရတဲ့အခါမှာတူဦးချင်းတယောက်ချင်းစီမှာတော့ပိတ်ဆက်မှုတွေရှိပါတယ်ဒါပေမဲ့ကျွန်တော်တို့အားလုံးရဲ့မူလဘူတာရည်ရွယ်ချက်ဖြစ်တဲ့လွတ်လပ်ခွင့်ဆိုတဲ့နေရာမှာကျွန်တော်တို့လူသားဆန်ဆန်ဒီလိုအကြောက်တရားတွေကိုကြောက်ကြောက်နေပဲဘလို့ရင်ဆိုင်ရလဲပေါ့ဒီစတိုရီတွေကိုကျွန်တော်တို့ပြန်ပြောကြမှာပါကဘာလုံးကိုကျွန်တော်တို့ဒီ3နှစ်လုံးလုံးကျွန်တော်တို့ဘလို့ဖြတ်တန်းနေတယ်ဆိုရယ်စတိုရီတွေကိုကျွန်တော်တို့ပြန်ပြောပြနိုင်မှာပါအဲ့ဒီနေ့ကိုကျွန်တော်စောင့်နေပါတယ်ခင်ဗျာ